အမေရိကန်ပြည်ထောင်စုမှာသမ္မတကိုရာဇဝတ်မှုနဲ့တရားစွဲဖို့ဖွဲ့စည်းပုံကခွင့်ပြုထားပါသလား2016အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ခဲ့တဲ့ရုရှားနိုင်ငံနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အနီးကပ်အကြံပေးတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိကိုအထူးရှင်းတွေကစုံစမ်းနေချိန်မှာမေးခွန်းတွေထွက်ပေါ်လာတာဖြစ်ပါတယ်ဒါပေမဲ့မေးခွန်းအတွက်ရှင်းလင်းတဲ့အဖြေရောရှိပါရဲ့လား VOA သတင်းတောက်ဝီလျံဂယ်လိုရှင်းပြထားတာကိုမတ်ဆုမြတ်မွန်ကပြောပြပါမယ်
ထရန့်စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားကြားဆက်သွယ်ကြံစည်ဆောင်ရွက်မှုတွေလုပ်ခဲ့သလားဆိုတာတရားရေးဌာနရဲ့တာဝန်ပေးချက်အရအထူးရှင်းနေရောဘတ်မူလာကစုံစမ်းနေပါတယ်။စုံစမ်းမှုအရပြည်ထောင်စုဥပဒေတွေကိုချိုးဖောက်တယ်လို့သူ့အနေနဲ့တွေးရှိရင်သဘောတရားအရသမ္မတအပါအဝင်ဘယ်သူကမှမဆိုအထူးရှင်းနေကတရားစွဲပိုင်ခွင့်ရှိပါတယ်။ FBI အကြီးအကဲဟောင်း James Comey ကိုသမ္မတ Trump ယာရုကနေဖယ်ရှားခဲ့တဲ့လုပ်ရက်ဟာတရားဥပဒေကိုနှောက်ယှက်ရရောက်သလားဆိုတာကို Mr. မူလာကစုံစမ်းနေတယ်လို့ဆိုပါတယ်။တကယ်လို့စုံစမ်းရေးအဖွဲ့ကခိုင်မာတဲ့အထောက်အထားတွေ့လို့သမ္မတကိုတရားစွဲမယ်ဆိုရင်ဒီအမှုကအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကနောက်ဆုံးအဆုံးဖြတ်ပေးရမှာတေချာသလောက်ရှိပါတယ်။အမေရိကဖွဲ့စည်းပုံမှာဘလို့အခြေအနေမျိုးတွေဆိုရင်သမ္မတကိုစွဲချက်တင်ယာရုကနေဖယ်ရှားနိုင်တယ်လို့ဖော်ပြထားပေမဲ့သမ္မတကိုရာဇဝတ်ကြောင်းအရတရားစွဲလို့ရသလားဆိုတာကိုတိကျတဲ့ရှင်းလင်းချက်မရှိပါဘူး။ပြည်ထောင်စုဥပဒေထဲမှာလည်းမရှိသလိုတရားရုံးတွေမှာလည်းဒီလိုအခြေအနေတွေအတွက်တစ်ခါမှအဆုံးဖြတ်ပြီးခဲ့ရတာမျိုးမရှိဘူးလို့ VOA သတင်းတောက် William Gallo ကပြောပါတယ်။ဥပဒေပညာရှင်တွေကတော့ဖွဲ့စည်းပုံဆိုင်ရာမူတွေဖွဲ့စည်းပုံရေးဆွဲခဲ့ကြသူတွေရဲ့ရည်ရချက်ကဘလို့ဖြစ်ခဲ့မယ်ဆိုတာအပေါ်မှာအခြေခံပြီးကောက်ချက်ဆွဲကြပါတယ်။လက်တလောသတင်းတွေမှာလက်ရှိသမ္မတတာဝန်ယူထားသူကိုရာဇဝတ်ကြောင်းအရတရားစွဲလို့မရဘူးလို့ဥပဒေပညာရှင်တချို့ကပြောကြတယ်လို့တချို့ကလည်းသမ္မတအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့တရားစွဲနိုင်တယ်လို့ပြောကြပါတယ
်။ဒီမေကွန်ကအရေးကြီးတဲ့မေကွန်ခက်ခဲတဲ့မေကွန်တစ်ခုပါ။တရားစွဲတယ်ဆိုတာကသမ္မတတာဝန်ခံစရာရှိရင်ခံရဖို့ဆွဆွဲပစ်တင်ယာရုကနေဖယ်ရှားမှုရဲ့နောက်ဆက်တွဲလှုပ်ဆောင်ချက်ဖြစ်ပါတယ်
။ Hofstra တက္ကသိုလ်ကဖွဲ့စည်းပုံဆိုင်ရာပါမောက္ခ Eric Friedman ဖြစ်ပါတယ်။သမ္မတကိုတရားစွဲမှုကနေကင်းလွတ်ခွင့်ပေးတဲ့နယ်လို့ပြောနေကြသူတွေဘက်ကတော့ရာဇဝတ်ကြောင်းအရဆွဲချက်တင်မဲ့ဆိုရင်အုပ်ချုပ်ရေးအဖွဲ့ရဲ့ခေါင်းဆောင်သမ္မတအနေနဲ့ဖွဲ့စည်းပုံအရသူ့ကိုပေးအပ်ထားတဲ့တာဝန်တွေကိုထိထိရောက်ရောက်ထမ်းဆောင်နိုင်မှာမဟုတ်တဲ့အတွက်အစိုးရလုပ်ငန်းတွေကိုထိခိုက်မယ်လို့ဆိုကြပါတယ်။ဒီအချက်ကို1983ခုနှစ်ကတည်းက2009ခုနှစ်ကတည်းကသမ္မတကိုရာဇဝတ်ကြောင်းအရတရားစွဲရေးကိစ္စမှာပြည်ထောင်စုရှေ့နေတွေကထောက်ပြခဲ့ကြပါတယ်။သမ္မတရွေးကောက်ပွဲမှာပြည်သူတွေဆန္ဒနဲ့ရွေးချယ်ခဲ့မှုကိုယူရီအဖွဲ့ကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ပြောင်းလဲသွားအောင်လုပ်တာမတင်တော့ဘူးလို့သူတို့ကညှင်းချက်ထုတ်ခဲ့ကြတာပါ။ဒါပေမဲ့သမ္မတကိုတရားစွဲနိုင်တယ်လို့ပြောနေသူတွေဘက်ကကြတော့သမ္မတအပါအဝင်ဘယ်သူမှတရားဥပဒေရဲ့အထက်မှာမရှိဘူးဆိုတဲ့ဖွဲ့စည်းပုံအစိုးကိုထောက်ပြကြပါတယ်။လက်ရှိတာဝန်ထမ်းနေတဲ့သမ္မတကပြင်းထန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရက်ဒါမှမဟုတ်သမ္မတတာဝန်နဲ့မစီလျော်တဲ့ဆောင်ရွက်မှုလုပ်တယ်ဆိုရင်ဖွဲ့စည်းပုံအရာရောဥပဒေကြောင်းအရာပါရာဇဝတ်ကြောင်းအရာတရားစွဲနိုင်တယ်လို့သမ္မတဟောင်းဘီလ်ကလင်တန်နဲ့ပတ်သက်တဲ့စုံစမ်းမှုမှာဦးဆောင်ခဲ့သူကင်နက်စတားကပြောခဲ့ပါတယ်အမေရိကန်မှာသမ္မတကလင်တန်တောင်ဥပဒေအထက်မှာမရှိဘူးလို့စတားရေးခဲ့တဲ့ရုံးသွင်းစာကိုနယူးယောက်တိုင်းသတင်းစာကြီးမှမကြခင်ကပဲဖော်ပြခဲ့ပါတယ်George Mason တက္ကသိုလ်ကပြည်သူ့မူဝါဒရေးရာပါမောက္ခ James Fiffner ကတော့သမ္မတကိုတရားစွဲလို့ရမရဆိုတဲ့မေးခွန်းအတွက်အဖြေဟာတကယ်ခက်ခဲတဲ့အဖြေလို့ပြောပါတယ်
။လူအချင်းစွဲချက်တင်နိုင်ပေမဲ့လက်တွေ့မှာရကြင်မှရမှာပါ။စွဲချက်တင်ပြီးယာတုကဖယ်ရှားတာကဖွဲ့စည်းပုံအရသမ္မတတာဝန်ခံမှုရှိရဲဆိုတာသိကြအောင်ဆောင်ရွက်မှုတစ်ခုဖြစ်ပေမဲ့ဒီလိုရဟာဥပဒေကြောင့်ရမဟုတ်ပဲနိုင်ငံရေးအရာဆောင်ရွက်မှုသာဖြစ်ပါတယ်။
ဖွဲ့စည်းပုံထဲမှာသမ္မတကိုစွဲချက်တင်ဖယ်ရှားလို့ရတဲ့ကျူးလွန်မှုတွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်စားမှုဒါမှမဟုတ်တခြားကြီးလေးတဲ့အမှုကျူးလွန်မှုနဲ့ပြစ်မှုသေးတွေကျူးလွန်မှုတို့ဖြစ်ပါတယ်။လွှတ်တော်ကသာသမ္မတကိုစစ်ဆေးဆုံးဖြတ်ပိုင်ခွင့်ရှိပါတယ်။အောက်လွှတ်တော်မှာမဲအများစုနဲ့ထောက်ခံမှုရရင်သမ္မတကိုဆွဆွဲပြစ်တင်နိုင်ပါတယ်။အထက်လွှတ်တော်အမတ်3ပုံ2ပုံကသမ္မတကိုအရေးယူဖို့သဘောတူရင်တော့ဂျာဒူးကနေဖယ်ရှားနိုင်ပါတယ်။American သမိုင်းမှာသမ္မတဟောင်း Bill Clinton နဲ့ Andrew Johnson တို့နှစ်ယောက်ပဲအောက်လွှတ်တော်မှာဆွဆွဲပြစ်တင်ခံခဲ့ရပါတယ်။သမ္မတနှစ်ယောက်လုံးကိုအထက်လွှတ်တော်တွေကတရားသေးလွှတ်ပေးခဲ့ပါတယ်။ Watergate အရှုပ်တော်ပုံမှာသမ္မတဟောင်း Richard Nixon ကတော့ဆွဆွဲပြစ်တင်တင်မတင်အောက်လွှတ်တော်မှာမဲမခွဲခင်မှာပဲယာရုကနေနှုတ်ထွက်ခဲ့တာပါ။လွှတ်တော်နှစ်ယောက်ကသမ္မတကိုဆွဆွဲပြစ်တင်ပြီးယာရုကဖယ်ရှားဖို့ဆုံးဖြတ်လိုက်ပြီးရင်လေသမ္မတအနေနဲ့သူကျွလွန်ခဲ့တယ်ဆိုတဲ့အမှုတွေအတွက်အရေးယူခံရနိုင်ပါတယ်။ဒါပေမဲ့မူအရသမ္မတတွေအနေနဲ့သူတို့ကိုသူတို့အရေးယူခံရမှုကနေကင်းလွတ်ခွင့်ပေးလို့ရနိုင်ခြင်းရှိပါတယ်။ သမ္မတကိုတရားစွဲနိုင်သလားဆိုတဲ့မေးခွန်းလိုပဲသမ္မတကသူ့ကိုယ်သူကင်းလွတ်ခွင့်ပေးနိုင်သလားဆိုတဲ့မေးခွန်းအတွက်အဖြေကလည်းဖွဲ့စည်းပုံမှာရှင်းရှင်းလင်းလင်းမရှိပါဘူးဖွဲ့စည်းပုံထဲမှာပါရာတွေကိုဘယ်လောက်ပဲကောက်ချက်ချအတိတ်ပဲဖွင့်ဖွင့်အမေရိကန်အစိုးရရဲ့ဖွဲ့စည်းပုံဥပဒေတွေကတရားဥပဒေနဲ့ကိုင်ညီမှုရှိမရှိဖွဲ့စည်းပုံနဲ့ကိုင်ညီမှုရှိမရှိဆိုတာကိုခိုင်ခိ